တရုတ်နိုင်ငံသားဝန်ကြီးဟွာင်ယင်ဟာခုနှစ်နှစ်ကြာကာလအတွင်းပထမဆုံးအကြိမ်အဖြစ်ဩစတြေးလျနိုင်ငံကိုပို့ထုံးနေမှာတွားရောက်မှာဖြစ်ပါတယ်။ဒီခေတ်စဉ်မှာကောင်စီဝင်လုပ်ငန်းတွေနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့နိုင်ငံဆွေးနွေးကြမယ်ဆိုပေမဲ့လက်ရှိပေါ်ပေါက်နေတဲ့ကုန်သွယ်ရေးအငင်းပေါင်းမှုတွေကိုလည်းအဖြေရှားဖို့ကြိုးပမ်းချက်တွေလွှမ်းမိုးနေလိမ့်မယ်လို့လှိလာသူတွေကသုံးသပ်ပါတယ်။ခီးစဉ်အတွင်းဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းတို့နဲ့လည်းဝန်ကြီးဝေါင်းကြီးတွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။နိုင်ငံခြားပြင်းထန်တဲ့တန်တမာရေးရအငြင်းပေါင်းမှုတွေပေါက်နေချိန်2020ခုနှစ်မှာဩစတြေးလျပိုင်းအရေးဩစတြေးလျဝိုင်းအရေးတွေကိုတရုတ်ကအခွန်စီချက်ထားတာကိုဖယ်ရှားပြေးခဲ့ကြတာလည်းအထူးဆွေးနွေးမဲ့အစီအစဉ်ထဲမှာပါရှိပါတယ်။တရုတ်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ COVID-19 ကပ်ရောဂါဆင်းရဲကိုတီးခြားစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျအစိုးရကထောက်ခံခဲ့တဲ့နောက်ပိုင်းဩစတြေးလျဝိုင်းအရက်တွေကိုတရုတ်တို့ကအခွန်စီချက်ခဲ့တာပါ။အဲ့ဒီလို့ရကြောင်းတရုတ်နိုင်ငံကဩစတြေးလျဝိုင်းတင်ပို့မှုတန်ဖိုးဟာဒေါ်လာ662တန်းကျော်ရှိခဲ့ရာက2023ခုနှစ်မှာတော့ဒေါ်လာ6.6တန်းအထိကျဆင်းသွားခဲ့ပါတယ်။